Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်ဒီဇင်ဘာလ4ရက်တနင်္လာနေ့ညနေခင်း6နာရီခွဲနဲ့9နာရီဒီစီဇန်တွေကိုလိုင်းဒိုမီတာ1925ရောကနေတည်းကထုတ်လွှင့်နေပါပြီရှင်။ကျမနန်းလောပါဒီကနေ့အစီအစဉ်တွေတာဝန်ယူသင်ဆက်သွားမှာပါ
။မင်္ဂလာညနေခင်ပါရှင်။ကျမသင်္ကီထိုက်ပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့မနစ်တင်းငင်ွေနဲ့ Twitter မှာဇက်တိုက်ရေးသားမှုတွေမှာတော့FBI အပေါ်မှာထိုးနှက်ပြောဆိုပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့အကြီးမားဆုံးလေတပ်ပူရဲစီရေးလေ့ကျင့်မှုကြီးကိုဒီကနေ့စတင်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားဆက်ဆံညီနိုင်နေဆောင်ရွက်နေစေရွန်ဂျာအရေးကိုဒေတာရင်းနိုင်ငံတစ်ခုဖြစ်တဲ့ကမ္ဘောဒီးယားအနေနဲ့လည်းကူညီဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဟိတ်ရှိတ်ဟာစီနာကအခုလိုပန်ကြားလိုက်ပါတယ်။
We have also discussed the Rohingya's crisis that threatens peace and stability of our region.
အပြေးဆုံးကိုတော့မကြခင်ကြားကြမှာပါရှင်။ဒါအပြင်ဘန်ကောက်မြို့မြန်မာတန်ရုံဝင်ထံမှာချိန်ကိုက်ပုံးလို့ယူဆရတဲ့ပစ္စည်းတွေရှာတွေ့တဲ့တဲ့တွင်နဲ့ဂျေရုဆလင်ကိုအစ္စရေးနိုင်ငံမျိုးတော်ဖြစ်တတ်မှတ်ဖို့သမ္မတထရန့်ဖက်ကမဆုံးဖြတ်နိုင်သေးတဲ့တဲ့တွင်တွင်နဲ့အတူလော့စ်အန်ဂျလိစ်မြို့ကြီးကိုခင်မီနေပညာတွေနဲ့ဘလို့ပြုတ်ပြင်ပြောင်းလဲလိုက်မလဲဆိုတာတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးကတဲ့တွင်တွေကိုမှတ်သိရင်ထိုင်တဲ့ကိုရန်နိုင်တို့ကပြောပြပေးကြပါအောင်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတနင်္ဂနွေနေ့မနက်ပိုင်း Twitter လူမှုကွန်ရက်မှာဇက်တိုက်ရေးသားမှုတွေအတွင်သူ့ရဲ့ FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရိုကိုတိုက်ခိုက်ပြောကြားလိုက်ပြီးအမျိုးသားလုံခြုံရေးအကြံပေးဟောင်း Michael Flynn နဲ့ American ဆိုင်ရာရုရှားတန်မှကြီးတို့ကြားကဆက်သွယ်မှုတွေအပေါ်စုံစမ်းစစ်ဆေးနေတာတွေရပ်တန့်မှုအရင် FBI အကြီးအကဲ James Comey ကိုတောင်းဆိုခဲ့တာမရှိဘူးလို့ပြောကြားလိုက်ပါတယ်။FBI အဖွဲ့ဟာပြက်စီးနေပြီးတမိုင်းမှာအစိုးရဆုံးအခြေအနေကိုရောက်နေကြောင်းဒါပေမဲ့ Trump အစိုးရအနေနဲ့အရင်ရှိခဲ့တဲ့ဂုဏ်သတင်းတွေပြန်ရအောင်လှုံ့ဆော်သွားမှာဖြစ်တဲ့အကြောင်း Twitter ကနေသမ္မတ Trump ကရေးသားပါတယ်။ Flynn နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတာဒီကိုရပ်ပစ်ဖို့သမ္မတကသူ့ကိုပြောခဲ့တယ်လို့လွှတ်တော်မှာ Mr. Comey ကကြမ်းကြိမ်ထွက်ဆိုခဲ့တာနဲ့ပတ်သက်ပြီးတော့လေ Comey ရဲ့နောက်ထပ်လိန်လယ်မှုတစ်ခုအကြောင်းရေးထားတဲ့လှုပ်ကြံသတင်းပဲလို့သမ္မတ Trump က Twitter မှာတီးကြားရေးခဲ့ပါတယ်။ Mr. Comey ကလည်းဇွန်လတုန်းကကြမ်းတာစစ်ဆေးမှုအတွင်ပြောဆိုချက်ကို Twitter မှာတင်ပါတယ်အမေရိကန်ပြည်သူတွေကိုအမှန်ကိုသိရှိစေခြင်းနဲ့အကြောင်း FBI ဟာရုတ်သားဖြောက်မှခိုင်မာကြောင်းနောက် FBI ဟာအမြဲတမ်းဗက်မလိုက်လွတ်လပ်စွာတည်ရှိနေမှာဖြစ်တယ်လို့ Mr. Comey ကရေးပါတယ်။ FBI နဲ့ပတ်သက်ပြီးမနေ့တနင်္ဂနွေနေ့ကသမ္မတ Trump ရဲ့မှတ်ချက်ထွက်ပေါ်လာပြီးနောက်မှာတော့ရှင်းနေချုပ်ဟောင်း Eric Holder က FBI ကိုကာကွယ်ပြောဆိုပါတယ်။ဂုံတိတ်ခါနဲ့ရုတ်သားမှုကို FBI ဌာနချုပ်မှသာတွေ့ရမှာဖြစ်ပြီးသမ္မတ Imperial လိပ်စာကိုညှိညွန်းပြီး1600 Penn Avenue မှာတော့တွေ့မှာမဟုတ်ဘူးလို့ရှင်းနေချုပ်ဟောင်းကပြောဆိုခဲ့ပါတယ်ရှင်
အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံတို့ရဲ့လေတပ်ပူးတွဲစီးလေ့ကျင့်မှုကြီးကိုဒီကနေ့တင်လာနေမှာစတင်လိုက်ပါတယ်။၅ရက်ကြာမြင့်မဲ့နှစ်စဉ်ကျင်းပနေကြ Vigilant ACE စီးလေ့ကျင့်မှုကအရင်ကနှစ်နိုင်ငံပူးတွဲစီးလေ့ကျင့်မှုတွေကအကြီးမားဆုံးစီးလေ့ကျင့်မှုကြီးဖြစ်ပါတယ်။စစ်လေရင်အစင်း130ကျော်အမေရိကန်တပ်ဖွဲ့ဝင်12,000နဲ့အတူတောင်ကိုရီးယားတပ်ဖွဲ့တွေရဲ့ပူးတွဲလေ့ကျင့်မှုကြီးဖြစ်ပါတယ်။မြောက်ကိုရီးယားဘက်ကတိုက်ချင်းပြဒုံးကြီးကိုအောင်မြင်မြန်စမ်းသပ်ခဲ့ပြီးနျူကလ িয়ার လက်နက်ပိုင်နိုင်ငံအဖြစ်ကြေညာခဲ့ပြီးနောက်သတင်းတစ်ပတ်မပြည့်မီမှာပဲအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစီးလေ့ကျင့်မှုထွက်ပေါ်လာတာပါမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကြီးပြစ်မှတ်တွေကိုပုံစံတူပြုလုပ်ဖန်တီးပြီးလေ့ကျင့်တိုက်ခိုက်မှုလည်းပါဝင်မယ်လို့တောင်ကိုရီးယားလေတပ်ကပြောပါတယ်မြောက်ကိုရီးယားကပြီးခဲ့တဲ့သတင်းဘက်ကဟွာဆောင်15ဒုံးကြီးကိုစမ်းသပ်ခဲ့တာဟာဆိုရင်ကင်ဂျွန်အွန်းဆိုရရဲ့တိုက်ချင်းပြဒုံးကြီးအစီအစဉ်ကအရင်ကအများယူဆယုံကြည်ထားတာထက်ပိုပြီးအဆင့်မြင့်နေပြီးတော့အမေရိကန်ပြည်ထောင်စုအထီးရောက်အောင်ပြစ်နိုင်စွမ်းကိုပြသနေတာဖြစ်ပါတယ်ဒီဒုံးကြီးမှာနျူကလ িয়ার လက်နက်တပ်ဆင်နိုင်ပြီလို့လည်းမြောက်ကိုရီးယားဘက်ကပြောဆိုထားပါတယ်တောင်ကိုရီးယားဘက်ကတော့ဒီပြောဆိုချက်ကိုယုံကြည်ချက်မရှိပါဘူးမြောက်ကိုရီးယားနျူကလ িয়ার အရေးကိုနိုင်ငံတကာအတိုင်းအတာနဲ့ပူးပေါင်းပြီးငြိမ်းချမ်းစွာဖြေရှင်းဖို့တောင်ကိုရီးယားဘက်ကကြိုးစားနေတယ်လို့လည်းတောင်ကိုရီးယားရဲ့နိုင်ငံပေါင်းစည်းရေးဝန်ကြီးဌာနပြောခွင့်ရကဒီကနေ့မှပြောဆိုထားပါတယ်ခင်ဗျာ
အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ဒီကနေ့တနင်္လာနေ့မှာပါကစ္စတန်နိုင်ငံခီးစဉ်ကိုစပါတယ်ခီးစဉ်အတွင်းမှာတော့ပါကစ္စတန်အစိုးရကိုဖိအားပေးပြောဆိုဖို့အစီအစဉ်မရှိဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောဆိုထားတာပါဒါပေမဲ့လို့အကြမ်းဖက်ဝါဒတိုက်ဖျက်ရေးဂရီကဝတ်အတိုင်းစောင့်ရွက်ဖို့ကိုတော့တိုက်တွန်းလိမ့်မယ်လို့ခန့်မှန်းထားကြပါတယ်အမေရိကန်စစ်ဌာနချုပ်ပင်တဂွန်အခြေအကဲအဖြစ်နဲ့သူ့ရဲ့ပထမဆုံးခီးစဉ်ဖြစ်ပါကစ္စတန်နိုင်ငံမြို့တော်အစ္စလာမဘတ်ကိုသွားဖို့စစ်တပ်လေးရင်ပေါ်အတက်ဝင်ကြီးမက်တစ်ကသတင်းထောက်တွေကိုပြောဆိုရမှာပါကစ္စတန်ဝင်ကြီးချုပ်ဆာဟစ် ခါကန်အဘစီနောက်စစ်တပ်အကြီးအကဲကာမာဂျာဘက်ဘာဂျဝါတို့နဲ့တွေ့ဆုံဆွေးနွေးမှုတွေမှာအခြေတင်ဖြစ်စရာမမြင်ကြောင်းပြောဆိုခဲ့တာပါကိစ္စရပ်တွေကိုကင်တွယ်ဖြေရှင်းရမှာဒီလိုနီးလန်းတွေကိုသူမသုံးဘူးလို့လည်းဝန်ကြီးမက်တစ်ကပြောဆိုခဲ့ပါတယ်ပုံရက်တီချက်ကိုစူးစမ်းရှာဖွေပြီးအတူတွဲဆောင်ရွက်နိုင်မယ်လို့ယုံကြည်ထားတဲ့အကြောင်းပြောပါတယ်ဆက်သွေးကြတွေကိုပါကစ္စတန်ကထောက်ပံ့ပေးနေတယ်ဆိုတဲ့ဆွဆွဲချက်တွေအပေါ်လိုအပ်သလိုကင်တွယ်မဆောင်ရွက်ခင်မှာအမေရိကန်ဘက်ကပါကစ္စတန်နဲ့နောက်တစ်ကြိမ်အတူတွဲဆောင်ရွက်လိုတယ်လို့ကာကွယ်ဝင်ကြီးမက်တစ်ကပြီးခဲ့တဲ့အောက်တိုဘာလထုံးကသတိပေးခဲ့တာပါဒါပေမဲ့လို့မနေ့တနင်္ဂနွေနေ့မှာတော့အမေရိကန်ကာကွယ်ဝင်ကြီးကတစ်ဖက်ကပြောနေတာတွေကိုတုံ့ပြန်ခြေပခြင်းမပြုဘဲနားထောင်ပြီးဘုံသဘောတူညီချက်တွေပို့ပြီးတော့ရလာနိုင်ရေးကိုအလေးထားဆောင်ရွက်မယ်အကြောင်းပြောဆိုခဲ့ပါတယ်ရှင်
ယမန်နိုင်ငံမြို့တော်ဆာနာမှာတနင်္ဂနွေနေ့ညနေတန်းလာနေ့ဒီမှာလေကြောင်းကနေပုံကျဲတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတော့ဟူသီသဘုံတွေနေရာယူတပ်ဆွဲထားတဲ့နေရာတွေကိုထိမှန်ခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါရယ်ယမန်နိုင်ငံမှာရှိတဲ့ဟူသီသဘုံတွေကို2015ခုနှစ်မတ်လကတည်းကလေကြောင်းကနေထိုးစစ်ဆင်နေတဲ့ဆော်ဒီဦးဆောင်တဲ့ညောင်တပ်ဖွဲ့တွေကပဲဆာနာမြို့ကိုလေကြောင်းကနေတိုက်ခိုက်တာလို့သိကြတာဖြစ်ပါရယ်ဆာနာမြို့မှာမနေ့ညကတော့တိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပြီးတော့လေကြောင်းတိုက်ခိုက်မှုတွေအမြောက်တွေပေါင်းတယ်လို့နိုင်ငံကကြက်ချင်နီဖွဲ့ ICRC အရှိလေပိုင်းဒေသဆိုင်ရာညွှန်ကြားရေးမှူးရောဘတ်မာတီနီကပြောပါတယ်ယမန်နိုင်ငံသားတွေဟာသူတို့ရဲ့နေအိမ်တွေမှာပိတ်မိနေပြီးတော့ ICRC ရဲ့ဆေးတုံလောင်လည်းထိမှန်ခဲ့တယ်လို့သူကပြောပါတယ်အီရန်ကကြောထောက်နောက်ခံပေးထားတဲ့ဟူသီသဘုံတွေနဲ့သမရဟောင်းအလီအဗ်ဒူလာဆာလာတို့ကြားမဟာမိတ်ပြုကွဲသွားပုံရပြီးတဲ့နောက်အခုလိုအကြမ်းဖက်မှုတွေဖြစ်လာခဲ့တာပါအဲ့ဒီနှစ်ဖွဲ့ဟာလွန်ခဲ့တဲ့3နှစ်ကပူးပေါင်းခဲ့ပြီးတော့ဆာနာမြို့ကိုသိမ်းခဲ့တာပါ။ဒါကြောင့်နိုင်ငံကအသိမှတ်ပြုထားတဲ့ယေမန်သမ္မတအဗ်ဒူရာဘူမင်ဆူဟာဒီဟာလည်းယေမန်နိုင်ငံကနေထွက်ပြေးခဲ့ရပြီးတော့ဆော်ဒီဦးဆောင်တဲ့ညမောင်းတပ်ဖွဲ့တွေစီကနေစီးရီးနီးယားဂျောင်းဝင်ဟန်တာပေးဖို့အကူအညီတောင်းခံခဲ့တာဖြစ်ပါတယ်။မစ္စဆလာဟာဆော်ဒီဦးဆောင်တဲ့ညမောင်းတပ်တွေနဲ့ဆက်ဆက်ဆွေးနွေးဖို့ကမ်းလှမ်းခဲ့ပြီးတဲ့နောက်သူဘယ်တော့မှမယုံခဲ့တဲ့မဟာမိတ်အချင်းချင်းကြားမှာအာဏာသိမ်းဖို့ကြံစီခဲ့တယ်လို့ဟူသီသဘုံတွေရဲ့နိုင်ငံရေးတာဝန်ရှိသူတွေဘက်ကတော့စွပ်စွဲထားပါတယ်ခင်ဗျာ။
ဒီဝေးကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။ Israel နိုင်ငံရဲ့မြို့တော်အဖြစ်ဂျေရုဆလမ်ကို American ကအတိအမှတ်ပြုမယ်ဆိုရင်တော့အန်ဒီယကြီးလာတဲ့အကျိုးဆက်တွေနဲ့ရင်ဆိုင်ရမယ်ဆိုပြီး American နိုင်ငံခြားရေးဝန်ကြီး Rex Tillerson ကိုပြောဆိုထားတဲ့အကြောင်း Jordan နိုင်ငံခြားရေးဝန်ကြီး Ayman Safadi ကပြောဆိုလိုက်ပါတယ်။ဒီလိုသာဆုံးဖြတ်မယ်ဆိုရင်တော့အာရဗ်မွတ်စလင်ကဘာကိုအမျက်ဒေါသထွက်စေမှာဖြစ်တယ်လို့တင်းမာမှုတွေတိုးစီပြီးငြိမ်းချမ်းရေးကြိုးပမ်းမှုကိုထိခိုက်စေမယ်လို့ဂျော်ဒန်နိုင်ငံခြားရေးဝန်ကြီးဆာဖာဒီကတွစ်တာလူမှုကွန်ရက်မှာပြောဆိုပါတယ်ဂျေရုဆလမ်အရေးအမေရိကန်အစိုးရရဲ့မူဝါဒနဲ့ပတ်သက်ပြီးဒီသတင်းပါအတွင်းမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကကြေညာမယ်လို့ခန့်မှန်းထားကြတာပါသမ္မတထရန့်အနေနဲ့တော့ပြက်ပြက်သားသားမဆုံးဖြတ်ရသေးတဲ့အကြောင်းသမ္မတရဲ့တမက်နောက်အကြီးတန်းအကြံပေးဂျရက်ကူရှနာကမနေ့တနင်္ဂနွေနေ့ကအခမ်းအနားတစ်ခုအတွင်ပြောဆိုထားပါတယ်။သမရထရန့်ကအကြောင်းအရာပေါင်းစုံကိုချင့်ချိန်နေစေဖြစ်တယ်လို့မစ္စတာကူရှနာကပြောတာပါ။ဂျေရုဆလမ်ကိုအစ္စရေးရဲ့မြို့တော်အဖြစ်သမရထရန့်ကအသိမှတ်ပြုမယ်လို့ခန့်မှန်းရပြီးလက်ရှိတယ်လီဗစ်မှာထားရှိတဲ့အမေရိကန်တန်ယုံကိုတော့ဂျေရုဆလမ်ကိုရွှေ့ဖို့သမရကဆိုင်းငံ့ထားလိမ့်မယ်လို့အမေရိကန်တာဝန်ရှိသူတွေကပြီးခဲ့တဲ့သတင်းပတ်မှာပြောဆိုထားပါတယ်။1969ခုနှစ်က6ရက်ကြာစစ်ပွဲအတွင်းဂျေရုဆလမ်ကိုအစ္စရေးကထိန်းချုပ်ခဲ့တာဖြစ်ပြီးနောက်ပိုင်းမှာတော့အရှိဂျေရုဆလမ်ကိုပါသိမ်းပိုက်ခဲ့တာပါ။ဒီလိုရက်ကိုကမ္ဘာအတိုင်းအဝိုင်းကအတိအမှန်မပြုပါဘူး။ပါလက်စတိုင်းတွေဘက်ကအနာဂတ်နိုင်ငံထူထောင်ရမှာမြို့တော်အဖြစ်အရှိဂျေရုဆလမ်ကိုအလိုရှိနေတာဖြစ်ပေမဲ့အစ္စရေးဘက်ကတော့ဂျေရုဆလမ်မြို့တစ်ခုလုံးဟာသူတို့ရဲ့မြို့တော်ဖြစ်တယ်လို့အခိုင်အမာပြောဆိုနေတာဖြစ်ပါတယ်ရှင်။
လွတ်တော်ဆောင်ဘော်ကိုမောင်းသူမဲ့ drone ရင်ပြန်ဆန်းအသုံးပြုမှုကြောင့်တရားစွဲဆိုခံထားတဲ့နိုင်ငံသားတတင်းတောင်2ဦးမြန်မာနိုင်ငံသားသကပြန်2ဦးနဲ့သူတို့ရဲ့ယာဉ်မောင်းတို့ကိုဒီကနေ့တင်လာနေမှာထပ်ပြီးတော့ရုံးထုတ်လိုက်ပါတယ်မလေးရှားနိုင်ငံသားမုတ်ချွိုင်လင်းနဲ့စင်ကာပူနိုင်ငံသားလောင်ဟွန်မင်းတို့ ကတူရကီရေဒီယိုနဲ့ရုပ်သံဌာနတာဝန်နဲ့မြန်မာနိုင်ငံကိုရောက်ရှိလာဖြစ်ပြီးတော့အောက်တိုဘာ28ရက်နေ့မှာမြို့တော်နေပြီးတော့မှဖမ်းခံခဲ့ရတာဖြစ်ပါတယ်။ဖမ်းခံထားသူ4ဦးစလုံးကိုမောင်းသူမဲ့ drone ယာဉ်တင်သွင်းမှုနဲ့စွဲချက်တင်ခံထားတာဖြစ်ပြီးတော့ပြစ်မှုထင်ရှားရတော့သူတို့ဟာထောင်ဒဏ်3နှစ်ထိကြာခံရမှာဖြစ်ပါတယ်။နိုင်ငံသားသားတရင်တော့2ဦးကိုတော့တရားမဝင်လောက်ရည်ဆောင်ရွက်မှုနဲ့တရားစွဲဆိုခံထားပြီးပြစ်မှုထင်ရှားရတော့ထောင်ဒဏ်5နှစ်ကျော်ထိကြာခံရနိုင်ပွဲရှိပါတယ်။သကပြန်ကိုအောင်နိုင်ဆိုးနဲ့ရမောင်းကိုလာထွန်းတို့ကတော့ဒီမောင်းသူမဲ့ drone ယာဉ်ကိုပိုင်ဆိုင်တာပြန်တန်းတာဒီနဲ့ဘာမှပတ်သက်တာမရှိတာကြောင့်သူတို့ကိုလွတ်ပေးဖို့လဲသူတို့ရဲ့ရှင်းနေကလျှောက်လဲခဲ့ပါတယ်ခင်ဗျာ
အမေရိကန်စစ်ဖက်အမှုထမ်းတွေကိုမှီခိုနေရတဲ့မိသားစုဝင်တွေတောင်ကိုရီးယားနိုင်ငံကနေစပြီးထွက်ခွာရမယ့်အချိန်ရောက်လာပြီလို့ Republican အထက်လွှတ်တော်အမတ် Lindsey Graham ကတင်းင်းကနေနေမှာပြောကြားလိုက်ပါတယ်။မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေရှိနေတဲ့ကြားကဇနီးတွေနဲ့ကလေးတွေကိုတောင်ကိုရီးယားနိုင်ငံကိုလွှတ်ရတာမိုက်မဲတာပဲလို့လည်းပြောဆိုသွားပါတယ်ရှင်။ Direct from Washington The Voice
of America တင်းလာနေညနေခင်းထိတ်တန်ရောက်တဲ့တွင်ကိုမသိငိထိုင်တဲ့ကိုရနိုင်တို့ကပြောပြပေးခဲ့တာပါရှင်အခုတော့တင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်ရိုဟင်ဂျာမွတ်စလင်ဒုက္ခသည်အချက်အတဲနဲ့ပတ်သက်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားဆီစဉ်ညှိနှိုင်းဆောင်ရွက်နေတာနဲ့အမျှဒေသရင်းနိုင်ငံတစ်ခုဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံအနေနဲ့လည်းဒီကိစ္စကိုဖြေရှင်းကင်တွယ်နိုင်အောင်ဝိုင်းဝန်းကူညီဆောင်ရွက်ဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကပန်ကြားလိုက်ပါတယ်သုံးရက်ကြာကမ္ဘောဒီးယားနိုင်ငံခီစဉ်အတွင်းတိကနစ်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့တွေ့ဆုံအပြီးပူရယ်ပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားတာပါ Reuters သတင်းကိုအခြေခံပြီးတော့ Markin ဖြူတွေကတင်ပြထားပါတယ
်နိုင်ငံကကအာယုံဆိုင်နေတဲ့ရိုဟင်ဂျာဒုက္ခသည်အချက်တဲကင်တွယ်ဖြေရှင်းဖို့ဆောင်ရွက်တဲ့နေရာမှာဒေသရင်းနိုင်ငံတွေအနေနဲ့လည်းဝိုင်းဝန်းကူညီဆောင်ရွက်ပေးကြဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကကမ္ဘောဒီးယားနိုင်ငံကိုရောက်ရှိနေချိန်အတွင်းမှာပန်ကြားပြောဆိုလိုက်တာဖြစ်ပါတယ်ရိုဟင်ဂျာဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိနေရပြန်နိုင်မှုအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအစိုးရတာဝန်ရှိသူတွေအကြားညှိနှိုင်းဆောင်ရွက်နေပြီးတော့ဒီကိစ္စဖြေရှင်းကင်တွယ်ရမှာဒေသရင်းကမ္ဘောဒီးယားနိုင်ငံရဲ့အကူအညီလည်းလိုအပ်ပါတယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကပြောဆိုသွားပါတယ်
။ We have also discussed the Rohingya's crisis that threatens peace and stability of our region.
Bangladesh continues to shelter more than 1,000 Rohingya. Rohingya ဒုက္ခသည်အကျပ်တဲနဲ့ပတ်သက်လို့ကျမတို့ဆွေးနွေးခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာ Rohingya တသန်းလောက်ကိုဆက်ပြီးလက်ခံပေးထားပါတယ်။ဒီအထက်က9သိန်းနီးပါးလောက်ဟာတိတ်မကြခင်တုန်းကမှမြန်မာနိုင်ငံတွင်ရက်ဆက်ကြမ်းကြုတ်မှုအခြေအနေတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးလာကြသူတွေဖြစ်ပါတယ်။ဒီ Rohingya ဒုက္ခသည်တွေဘေးကင်းလုံခြုံစွာနေရပြန်နိုင်ဖို့အတွက်မြန်မာအစိုးရနဲ့ကျမတို့နှစ်ဖက်စစ်ဆန်ညှိနှိုင်းမှုတွေဆက်လက်ဆောင်ရွက်နေတာနဲ့အမျှဝန်ကြီးချုပ်ဟွန်ဆန်အနေနဲ့လည်းဒီအကြက်တဲအတွက်အပြေရှာရမှာဝိုင်းဝန်းကူညီပံ့ပိုးပေးစေချင်ပါတယ်ရှင်
ဘင်္ဂလားဒေ့ရှ်နဲ့ကမ္ဘောဒီးယားနှစ်နိုင်ငံအကြားပူးပေါင်းဆောင်ရွက်မှုတွေတွန်းမြည်ရွေးချက်နဲ့ကမ္ဘောဒီးယားနိုင်ငံကိုရောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာဟာဒီကနေ့ကမ္ဘောဒီးယားဝန်ကြီးချုပ်နဲ့တွေ့ဆုံပြီးပြုလုပ်တဲ့ပူးရဲသတင်းစာရှင်းလင်းပွဲအတွင်းအခုလိုတိုက်တွန်းပြောကြားသွားခဲ့တာဖြစ်ပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အတူနိုင်ငံတကာကူညီပေးရေးအဖွဲ့တွေအတွက်ဝန်ထုပ်ဝန်ပိုးကြီးဖြစ်နေတဲ့လက်ရှိရိုဟင်ဂျာဒုက္ခသည်အချက်အဲနဲ့ပတ်သက်ပြီးတော့ကမ္ဘောဒီးယားနိုင်ငံကလည်းမေးလျော်မှထားတယ်လို့ဒီကနေ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်နဲ့တွေ့ဆုံချိန်မှာဒီအကြောင်းကိုအဓိကထားဆွေးနွေးခဲ့တယ်လို့ပြောဆိုသွားပါတယ်
။ Young Commandant Flick ក្នុងការពិភាក្សាតកតងជាមួយនឹងជនភៀសខ្លួន
ဘင်္ဂလားဒေ့ရှ်နိုင်ငံတွေကြီးမားတဲ့ဝန်ထုပ်ဝန်ပိုးဖြစ်နေတဲ့ရိုဟင်ဂျာဒုက္ခသည်အရေးကိုကျွန်တော်တို့မေ့မထားပါဘူးလူဦးရေတန်း160ရှိနေနေပြီးသားဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့မြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တန်းတန်းလောက်ကိုလက်ခံပေးထားနိုင်တဲ့အပေါ်မှာကျွန်တော်တို့ဂုဏ်ယူရပါတယ
်ပြီးခဲ့တဲ့ဩဂတ်စ်လကစလို့မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်ပြစ်ပတ်ခါတွေနဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့နေမီရှင်းလင်းမှုတွေအထက်မှာအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံတဲထွက်ပြေးခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်6သိန်းကျော်ရှိတယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကပြောဆိုနေကြတာပါဒီဒုက္ခသည်တွေနေရပြန်နိုင်ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအစိုးရအကြားညှိနှိုင်းဆောင်ရွက်နေပေမဲ့အခုချိန်ထိတော့တိကျသေးတဲ့အစီအစဉ်တွေမချမှတ်နိုင်ကြသေးပါဘူးကမ္ဘောဒီးယားနိုင်ငံကို3ရက်ကြာရောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာဟာကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့ဒီကနေ့ Peace Palace ညီညွတ်ရေးခမ်းမဆောင်မှာတွေ့ဆုံခဲ့ကြတာဖြစ်ပြီးတော့ရိုဟင်ဂျာရေးအပါအဝင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ခရီးသွားလုပ်ငန်း၊စိုက်ပျိုးရေးနဲ့နည်းပညာဆိုင်ရာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေတွန်းမြင့်သွားဖို့သဘောတူညီချက်တရက်နဲ့အတူနားလည်မှုစာချုပ်လွှာ၉ခုလက်မှတ်ရေးထိုးတဲ့အခမ်းအနားကိုလည်းဝန်ကြီးချုပ်နှစ်ဦးတက်ရောက်ခဲ့ကြပါတယ်။ကမ္ဘောဒီးယားကုန်သည်ကြီးများအသင်းကကြီးမှုပြီးတော့ဒီကနေ့ကျင်းပတဲ့စီးပွားရေးဆိုင်ရာဆွေးနွေးပွဲကိုလည်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်တက်ရောက်ခဲ့တယ်လို့ညနေပိုင်းမှာတော့ကမ္ဘောဒီးယားဝန်ကြီးချုပ်ကနိုင်ငံတော်ညစာစာပွဲနဲ့တက်ခင်းအခမ်းအနားဖြစ်ပါတယ်။မနက်ဖြန်အင်္ဂါနေ့မှာတော့ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကမ္ဘောဒီးယားနိုင်ငံကနေပြန်လည်ထွက်ခွာမှာဖြစ်ပါတယ်ရှင်
။မခင်ဖြူတွေတင်ပြသွားတော့ပါ China ကဘာကောင်မျိုးကမြန်မာတန်ရုံဝင်အတွင်မှာချိန်ကိုက်ဘုံလို့တန်ရဖြစ်ပွဲပစ္စည်းတွေကိုတွေ့ရတဲ့အတွက်ထိုင်းရဲတွေကရှင်းလင်းခဲ့ရပါတယ်။အဲ့ဒီဖမ်းဆီးမိခဲ့တဲ့ပစ္စည်းတွေဟာဘုံအထုဖြစ်တယ်လို့မြန်မာတန်ရုံတမူကြီးက VOA ကိုပြောပါရယ်။စုံစမ်းစစ်ဆေးနေချိန်မှာ၃နိုင်ကျော်လောက်တန်ရုံကိုခဏပိတ်ထားခဲ့ရပေမဲ့နောက်ပိုင်းမှာတော့တန်ရုံလုပ်ငန်းတွေပုံမှန်ပြန်လည်လည်ပတ်နေပြီဖြစ်ပါရယ်။အကြောင်းစုံကိုတော့ထိုင်းအခြေစိုက် VOA သတင်းထောက်မိုင်အေးမားကသတင်းပေးပို့ထားပါရယ်
။ထိုင်းနိုင်ငံဘန်ကောက်မြို့ကမြန်မာတန်ရုံဝင်တွင်နိုင်ငံကုလက်မှတ်တွေလုပ်ရတဲ့အချမ်းဘက်ဓာတ်ပုံရိုက်တဲ့နေရာနှမ်းမှာဘုံလိုမတင်ကားတဲ့ပစ္စည်းတစ်ခုကိုဒီကနေ့တနင်္လာနေ့မနေ့ပိုင်းမှာတွေ့ရှိခဲ့တာဖြစ်ပါတယ်။နာယီဓာတ်ခဲဝါယာကြိုးတွေနဲ့ရေပန့်ငယ်တစ်ခုကိုစုချီထားတဲ့မတင်ကားစရာပစ္စည်းကိုတန်ရုံလာတဲ့ရွှေပြောင်းလို့သမားတယောက်ကသတင်းပေးခဲ့တဲ့အတွက်ထိုင်းရဲ့ဘုံရှင်လေးရဲ့တပ်ဖွဲ့ကနေလာရောက်စစ်ဆေးခဲ့တာပါ။မြန်မာတန်ရုံကတန်မှုကြီးဦးချမ်းအေးကတော့ရဲတွေစစ်ဆေးခဲ့ရမှာဘုံအစ်စ်မဟုတ်ဘူးလို့ပြောကြားခဲ့ပါတယ်။
အဲ့အလားဟိုမှာဘုံအစ်စ်မဟုတ်ပါဘူးထိုင်းရေးကတော့ထိုင်းရေးကတော့စစ်ပြီးတော့သူတို့ကြွားပြီးပါနော်စစ်ပြီးသွားပြီစစ်ပြီးတော့အကုန်တင်သွားပြီဘုရားဟုတ်ကဲ့အဲသူတို့လုံလုံရေးကတော့ပြီးတဲ့ခါမှာတော့တွေ့တဲ့တွေ့ပြီးတဲ့ခါမှာတော့ဟိုစစ်တဲ့လူတွေမလာခင်မှာတော့သူတို့လမ်းလေးကိုစိတ်ပြီးသွားပါတော့
ဘယ်လိုကနေစဖြစ်တာလဲရှင
်အဲအဲ့ဒါလည်းကျွန်တော်ပြောခွင့်မရှိပါဘူးဟုတ်ကဲ့ပါလောလောဆယ်ကျွန်တော်တို့ဌာနချုပ်တော်မှာကျွန်တော်တို့အစဉ်ခံလို့ရှိပါသေးတယ
်ဘုံလိုယူဆရတဲ့ပစ္စည်းကိုတွေ့ရှိခဲ့လို့နိုင်ငံကုလက်မှတ်လာလို့တဲ့အလို့သမားတွေနဲ့ဝေးတဲ့နေရာကိုတည်ဆောင်သွားပြီးသတင်းပေးခဲ့တဲ့မြန်မာလူသမားတူဖြစ်တဲ့ကိုဝင်းနိုင်ကတော့အခုသူ့ကိုစစ်ဆေးနေကြောင်းနဲ့သူတွေ့ရှိခဲ့တဲ့အခြေအနေတွေကိုပြောပြပါတယ်
။ဟုတ်တယ်ဟုတ်တယ်တန်ယုံအတွင်းထဲမှာမြန်မာတန်ယုံအဟောင်းအတွင်းထဲမှာဓာတ်ပုံရိုက်တဲ့နေရာမှာဆန်းတ
ယ်။ဟုတ်ကဲ့ကျွန်တော်ကင်လိုက်မိတယ်ဆိုတာကျွန်တော်အထက်ထဲမှာသတ်ဆိုးမြန်မာပြည်သားအယောက်200ကျော်တယ်ခင်ဗျ။သတ်ဆိုးရိုက်နေတဲ့ချိန်မှာအဲ့ဒီချိန်မှာကျွန်တော်ကဒီရုပ်စာကိုဒီတိုင်းထားမယ်ဆိုလူကြီးတွေဝုန်းဝုန်းဖြစ်မှာသူတို့လူတွေနဲ့ဝေးတဲ့နေရာအရှိလမ်းမကိုကျွန်တော်ယူပြီးတာနဲ့တော်ဝင်ရှိတဲ့လူကိုဆက်ချင်းခေါ်ပြီးကျွန်တော်ပြတာပါသူတို့ရေစစ်ဆေးနေကြတော့ဟိုမှာတော့လာဖြီလိုက်တာတော့မဟုတ်ဘူးဒီအတုလူတော့ပြောထားတယ်အဲ့ဒီထက်မှဝါယာကျိုးရဲ့ PPC ပိုက်တယ်နာယီရဲ့ဟိုကတက်ခဲရဲ့ပါတယ်ဗျ PPC ပိုက်တယ် PPC ကိုရေပိုက်သေးလေးဒီနော်အဲ့ဒီဥစ္စာကိုဝါယာကျိုးဖြတ်တဲ့ဥစ္စာတော့လောက်တာလောက်လိုက်တဲ့အဝေးရနေပဲကျွန်တော်တို့ကြည့်တယ်လောက်လိုက်တဲ့သူတို့ပြီ
ဟုတ်ကဲ့
အခုကကျွန်တော်အခုလောလောဆယ်တော့ကျွန်တော်ဒီထိုင်းရဲ့စခန်းကြီးတွေကကျွန်တော်ခေါ်ပြီးတော့လဘွေနေပြီးတော့အမေးမြန်းနေကြမှာပေါ့ဘယ်လိုစပ်ပြီးလဲပါပြီလဲဆိုပြီးတော့
ဘုံလို့ယူဆရတဲ့ပစ္စည်းကိုတွေ့ရှိခဲ့လို့နိုင်ငံကုလက်မှတ်လာလို့တဲ့အလို့သမားတွေနဲ့ဝေးတဲ့နေရာကိုတည်ဆောင်သွားပြီးသတင်းပေးခဲ့တဲ့မြန်မာလူသမားတူဖြစ်တဲ့ကိုဝင်းနိုင်ကတော့အခုသူ့ကိုစစ်ဆေးနေကြောင်းနဲ့သူတွေ့ရှိခဲ့တဲ့အခြေအနေတွေကိုပြောပြပါတယ်အခုလိုဘုံလို့တန်တရားဖြစ်ပွဲပစ္စည်းတွေ့ရှိခဲ့တာကြောင့်တန်ယုံကလုပ်ငန်းတွေကိုယာယီရန်နာခဲ့ပြီးတန်ယုံရှိကလမ်းတွေမှာလူတွေအသွားလာမလုပ်ဖို့အတွက်ထိုင်းရနာပိုင်တွေကတားဆီးခဲ့ပါတယ်၃နာရီကြာလောက်စစ်ဆေးခဲ့ပြီးတဲ့နောက်မှာတော့လမ်းတွေပြန်ဖွင့်ပေးခဲ့တယ်လို့တန်ယုံကလည်းပုံမှန်ပြန်ဖွင့်ထားတယ်လို့သိရပါတယ်တွေ့ရှိခဲ့တဲ့တန်တရားဖြစ်ပွဲပစ္စည်းတွေနဲ့ပတ်သက်လို့ဘယ်သူဘယ်ဝါလာထားတယ်လဲဆိုတာကိုတော့ချက်ချင်းဖော်ထုတ်နိုင်ခြင်းမရှိသေးပါဘူးထိုင်းရနာပိုင်တွေကတော့ဒီပစ္စည်းကိုစစ်ဆေးဖို့အတွက်တိတ်ဆိတ်သွားခဲ့ပြီးဘယ်သူတွေကလာရောက်ထားတယ်လဲဆိုတာကိုလည်းတခြားမှတ်တမ်းတွေနဲ့ CCTV မှတ်တမ်းတွေကြည့်ပြီးစုံစမ်းသွားမယ်လို့သိရပါတယ်ရှင်
ရရှိမှတ်မြအာနာယ NLD ပါတီနဲ့တရုတ်ကွန်မြူနတီပါတီကြားပူးပေါင်းဆောင်ရွက်မှုတွေဆက်ဆံမှုတွေပိုးပြီးတိုးမြှင့်မှုဆိုပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်ဆူဂျီရဲ့ပြီးခဲ့တဲ့တရုတ်နိုင်ငံခီးစဉ်တွင်တရုတ်သမ္မတရှီကျင်းပင်ကတိုက်တွန်းခဲ့ပါတယ်အင်ဒီဂျင်းအာနာယပါတီနှစ်ခုကြားဆက်ဆံရေးပိုးပြီးကောင်းမွန်လာတဲ့လက္ခဏာဖြစ်တယ်လို့ပဲတရုတ်မြန်မာဆက်ဆံရေးအတွက်လည်းအထောက်ပံ့ဖြစ်စီမယ်လို့မျှော်လင့်ရပါတယ်ဒါပေမဲ့လည်းကွန်မြူနတီမဟုတ်တဲ့အင်ဒီဂျင်းနိုင်ငံရေးပါတီတရုတ်နဲ့ဆက်ဆံရေးတိုးမြှင့်မှုကြိုးစားလာတဲ့တရုတ်နိုင်ငံရဲ့တန်တမာရေးခြေလှမ်းတွေနဲ့ပတ်သက်လို့သရရှင်တွေဘလူးများထင်မြင်ယူဆပါလဲဒီကြောင်းကိုလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပေါဝင်ဆွေးနွေးမေးမြန်းကြမယ့်သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးပြပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအသားဖိုင်နဲ့ဖြစ်စီကြိုပြီးပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။ VOA မြန်မာပိုင်းရဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းတွေကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်။မနေ့ဖြန်အင်္ဂါနေ့ည9:00နာရီတိုက်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေရှင်။ VOA မြန်မာပိုင်းကနေတင်းလာနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မတွေဖတ်ဆက်ရအောင်ပါ။ အမေရိကန်သမ္မတရွေးကောက်ပွဲကာလရုံးကကတိပေးထားတဲ့အတိုင်းဂျေရုဆလင်ကိုအစ္စရေးနိုင်ငံမျိုးတော်ဖြစ်သတ်မှတ်ဖို့အမေရိကန်တန်ရုံးကိုတယ်အဗီဗ်ကနေဂျေရုဆလင်ကိုရွှေ့ပြောင်းဖို့နဲ့ပတ်သက်ပြီးတော့သမ္မတဒေါ်နယ်ထရမ့်ကအခုချိန်နဲ့မဆုံးဖြတ်သေးပါဘူး။ဒီကိစ္စတွေနဲ့ပတ်သက်လို့သမ္မတဘက်ကဘယ်ပေါင်းစုံကနေစဉ်းစားနေတဲ့အကြောင်းသမ္မတရဲ့တမက်ဖြစ်သူအိမ်ပြူရောအကြီးတန်းအကြံပေးဂျယ်ရက်ကူရှနာကတနင်္ဂနွေနေ့ကပြောပါရယ်သမ္မတထရမ့်အနေနဲ့ဒီကိစ္စတနင်္လာနေ့နောက်ဆုံးနာဆုံးဖြတ်မယ်အကြောင်း VOA တနင်္ထောက်ဆလာတီစာဟုတ်ပေးပို့ထားတဲ့တင်ပြလာကိုတော့ကွန်အောင်ကပြောပြထားပါရယ်ရှင်
ဝါရှင်တန်ကမူဝါဒရေးရာချန်ပေအဖွဲ့ Brookings Institution မှာကျင်းပတဲ့ဆွေးနွေးပွဲအတွင်းအင်မီရောအကြီးတန်းချန်ပေ Jared Kushner ကအစ္စရေးနဲ့ပတ်သက်ပြီးဆုံးဖြတ်ချက်ချဖို့သမရဟာအချိန်ကောင်းကိုစောင့်နေတယ်လို့ပြောပါတယ်
He's still looking at a lot of
ကြောင်းရပေါင်းစုံကိုသူကစောင့်ကြည့်နေသေးပါသူဆုံးဖြတ်ချက်နဲ့ပတ်သက်လို့ကတော့သူကပဲပြောမှာပါကျွန်တော်မဟုတ်ပါဘူး
1995ဥပဒေအရအမေရိကန်တပ်ရုံဂျေရုဆလင်ကိုရွှေ့ပြောင်းဖို့လိုအပ်ပေမဲ့သမရအနေနဲ့အမျိုးသားလူမျိုးရေးရှုထောင့်ကနေတုံ့သက်ပြီးလိုအပ်ရင်6လတစ်ကြိမ်ရက်ရွှေ့ပြောင်းနိုင်ပါတယ်။ဒါပေမဲ့ထရမ့်အနေနဲ့တခုခုကိုဆုံးဖြတ်လိုက်တဲ့အခါမှာအစ္စရေးဒါမှမဟုတ်ပါလက်စတိုင်းတွေကိုဒေါသထွက်စေမှာပါ။အစ္စရေးဘက်ကတော့သူတို့ပေါ်ဦးစားပေးဆုံးဖြတ်ဖို့တနင်္ဂနွေနေ့ကတိုက်တွန်းထားပါတယ်။အစ္စရေးပြန်ကြားရေးဝန်ကြီးအေယုပ်ကာရာက
ကျွန်တော်တို့ရက်တည်နေရတဲ့အနေအထားနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတနားလည်သဘောပေါက်တယ်လို့ထင်ပါတယ်။သူကောင်းထဲဖော်ခြင်းတဲ့အတိုင်းဂျေရုဆလင်ကိုစီးလုံးညင်ညွတ်တဲ့အစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်အသိမှတ်ပြုလိုက်ပြီးတော့ကောင်းထဲဖော်လိုက်မယ်ဆိုရင်ဒါအရေးကြီးတဲ့သတင်းစကားပါလိုက်တာဖြစ်ပါတယ်
။ဒါပေမဲ့လည်းပါလက်စတိုင်းတွေကတော့အရှိဂျေရုဆလင်ကိုအနာဂတ်မှာပေါ်ပေါက်လာနိုင်တဲ့သူတို့နိုင်ငံမြို့တော်ဖြစ်သတ်မှတ်ချင်းနေတာပါ။ဂျေရုဆလင်ကိုအစ္စရေးမြို့တော်ဖြစ်သတ်မှတ်လိုက်မယ်ဆိုရင်ပါလက်စတိုင်းအရက်နဲ့တခြားသူတွေအနေနဲ့ဒါကိုလက်ခံနိုင်မှာမဟုတ်ဘူးလို့ပါလက်စတိုင်းသမ္မတမမ်မုတ်အဘတ်ကပြောခဲ့ဘူးပါတယ်။ဘက်သလဟမ်မြို့ကန်တူဖြစ်တဲ့အီခရမ်အက်တလာက
It's the issue of
ဂျေရုဆလင်ရေးရာအစ္စရေးနဲ့ပါလက်စတိုင်းကြားပြည်ပကဖြစ်စေတဲ့အဓိကအကြောင်းအရာဖြစ်သလိုကြီးကျယ်ညင်ပေါ်ရမယ့်ကိစ္စပါတကယ်လို့သာအတိအမှတ်ပြုလိုက်မယ်ဆိုရင်ဒါဟာအစ္စရေးလက်ရာရေးနေတန်ယာဟူးအပေါ်မှာလုံးဝထောက်ခံလိုက်တာဖြစ်ပြီးဂျေရုဆလင်ဟာပါလက်စတိုင်းရဲ့မြို့တော်မဟုတ်ဘဲအစ္စရေးရဲ့မြို့တော်သာဖြစ်လာမှာပါ
အရှေ့အလယ်ပိုင်းဒေသမှာကာလတစ်ခုအတွင်းငြင်းငြင်းချမ်းချမ်းရှိနေခဲ့ပြီးတဲ့နောက်လွန်ခဲ့တဲ့သတင်းပတ်အတွင်းပါလက်စတိုင်းတဦးကအစ္စရေးစစ်သားတဦးကိုဓာတ်နဲ့အသေးထိုးတက်ခဲ့တယ်လို့အစ္စရေးတဦးကလည်းပါလက်စတိုင်းရွာသားတဦးကိုပစ်တက်ခဲ့ပါတယ်။ဒါပေမဲ့လည်းထရမ့်အစိုးရအဖွဲ့အနေနဲ့အရှေ့အလယ်ပိုင်းမှာငြင်းငြင်းဆောင်ကြေးပေးနိုင်လိမ့်မယ်လို့အပြေအဝါယုံကြည်ထားကြောင်းကူရှနာကပြောပါတယ်။
The president has a very long career.
လူတွေမပြစ်နိုင်ဘူးလို့ပြောနေတဲ့ကိစ္စရပ်တွေကိုသမရဟာအကောင့်ထဲပေါ်လာအောင်လှုပ်ဆောင်ခဲ့ရပြီးအများပြားရှိပါတယ်။ရွေးကောက်ပွဲကိုပဲကြည့်ပါ။ရွေးကောက်ပွဲသုံးသက်သူတွေက "तू နိုင်မှာမဟုတ်ဘူး"လို့ပြောခဲ့တာတော့သမရိုးကြောင့်မဟုတ်တဲ့နီလန်ပေါင်းစုံသုံးပြီးဆောင်ရွက်တာကြောင့်အကြီးကျယ်အောင်မြင်ခဲ့ပါတယ်
။အရှိအလေပိုင်းညဉ့်ညဉ့်ရေးပေါ်ဆောင်မှုကိစ္စမှာကူရှနာဟာဦးစီးဆောင်ရွက်နေတာပါခင်ဗျာ
။ကွန်အောင်တင်ပြတော်တာပါရှင်။ခုတော့ခင်မီနေပညာတွေနဲ့နေ့စဉ်လူနေမှုဘဝတွေအဆင်ပြေချောမွေ့ဖို့လုပ်ကိုင်နေကြတဲ့အကြောင်းပဲဆက်ပါမယ်။လူတဦးချင်းစီရဲ့ပုံကိုရေးကိစ္စရပ်တွေနဲ့နေပညာပိုင်းဆက်ဆက်နေတဲ့အမှုတစ်ခုကိုအမေရိကန်အစစ်မြင့်တရားရုံးကသုံးသပ်နေချိန်မှာပဲအမေရိကန်ပြည်ထောင်စုရဲ့အနောက်ပိုင်းက Los Angeles မြို့မှာတော့ပစ္စည်းတွေကိုအင်တာနက်နဲ့အပြန်အလှန်ချိတ်ဆက်ဆောင်ရွက်မှုတွေများပြားလာနေပါတယ်။လက်ကင်ဖုန်းတွေကနေရုပ်မြင်သံကြားဆက်တွေမကရေခဲဆက်အထိပါအင်တာနက်နဲ့ချိတ်ဆက်အသုံးပြုနေကြတာဖြစ်ပါတယ်။ဒီလို Smart ပစ္စည်းတွေကိုအသုံးချပြီးတော့ Los Angeles မြို့ကိုအနာဂတ်မှာထိထိရောက်လည်ပတ်နိုင်ဖို့အတွက်နေပညာပိုင်းဘက်ကလူတွေမျှော်မှန်းလှုပ်ဆောင်နေကြပါတယ်။ VOA သတင်းထောက် Elizabethလီပေးပို့ထားတဲ့တင်ကိုဆက်ပြီးတော့နားဆင်ပါရှင်။အမေရိကန်ပြည်ထောင်စုရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ LA လို့ခေါ်တဲ့ Los Angeles ဟာယင်းတော်အလားပိတ်ဆို့မှုအများဆုံးမြို့တစ်ခုလည်းဖြစ်ပါတယ်။ဒီလိုယင်းကျော်ပိတ်ဆို့မှုပြဿနာကိုတခြားမြို့ကြီးတွေမှာပါဖြေရှင်းနိုင်ဖို့ဆိုတာလက်ဖျားထိတ်ကလေးမှရှိနေနိုင်ပါတယ်လို့ LA မြို့ခန့် Ted Ross ကပြောပါတယ်။
We've got all these different devices connected to each other. So computers now exist across
many different devices. ဒီအစမှပစ္စည်းရအားလုံးတစ်ခုနဲ့တစ်ခုချိတ်ဆက်ထားပါလေ။ရေခဲသစ်တာရုပ်မြင်သံကြားဆက်တွေလိုပစ္စည်းတော်တော်များများမှာကွန်ပျူတာတွေထည့်သွင်းထားပြီးပါပြီ။ကားရပ်ဖို့ပတ်စံပေးရတဲ့မီတာစက်မှာကွန်ပျူတာထည့်ထားတဲ့အပြင်ကားတွေထဲမှာရောမီးပွိုင်တွေမှာပါကွန်ပျူတာတွေတက်ထားမယ်ဆိုရင် Internet of Things ဆိုတဲ့ IoT ကတစ်ဆင့်ဘယ်မှာကားထိုးလို့ရမလဲဆိုတာအရွယ်တကူသိနိုင်မှာပါ။ကားပိတ်တာတွေနည်းနည်းသမျှနေအောင်ဘဲချိန်မီးစိမ်းပြတဲ့တယ်ဆိုပြီးတော့လေချိတ်ဆက်လုတ်ကင်နေမှာဖြစ်ပါလေ
။အဲလီဟာကယ်လီဖိုးနီးယားတောင်ပိုင်းတက္ကသိုလ်နဲ့နည်းပညာကုမ္ပဏီတွေပေါင်းထားတဲ့ i3 ဆိုတဲ့လုပ်ငန်းအဖွဲ့မှာပါဝင်ပါတယ်။ i3 အဖွဲ့ဟာအဲလီမြို့ကို smart city ဖြစ်လာစေရတဲ့ပစ္စည်းအတော်များများကိုအင်တာနက်နဲ့ချိတ်ဆက်လုတ်ကင်မဲ့ IoT လို့ခေါ်တဲ့စနစ်ကိုပုံစံဆွဲထုတ်လုပ်ပြီးစမ်းသပ်ဖို့ရည်ရွယ်ထားတာပါ။i3 အဖွဲ့က Ted Ross ကလုပ်ငန်းအကြောင်းကိုအခုလိုဆက်ပြောပါရယ
် The i3 is an Internet of Things integrator. It's taking all the different sensors that were
i3 ဆိုတာကတော့ Internet of Things တွေကိုပေါင်းစည်းထားတာပါ။ကျွန်တော်တို့ထုတ်လုပ်ပြီးဖြန့်ချထားတဲ့ပစ္စည်းတွေစီကအချက်လက်တွေကိုကောက်ယူပြီးတော့ပေါင်းစည်းလိုက်တဲ့အခါမှာကျွန်တော်တို့လိုအပ်နေတဲ့သတင်းအချက်လက်တွေရလာပါတယ်။
အဲ့ဒီပစ္စည်းရေစီတင်မကပဲရက်ွက်သူရက်ွက်သားတွေပတ်ဝန်းပူပေါင်းမှုကလည်းအခရာကျတယ်လို့ Dutch Mahindra ကုမ္ပဏီက Raman Abro ကပြောပါတယ် Dutch Mahindra ဟာ i3 လုပ်ငန်းအဖွဲ့မှပါဝင်တဲ့ကုမ္ပဏီတစ်ခုဖြစ်တယ်လို့ online စျေးကွက်အတွက်လမ်းကြောင်းထွင်မင်းမှလည်းဖြစ်ပါတယ
် The businesses can take that data add value
ဒီဝိုင်းလုပ်ငန်းတွေကအေးကရတဲ့သတင်းအချက်အလက်တွေကိုအသုံးချပြီးလူမှုအတိုင်းဝိုင်းကိုအထောက်အကူဖြစ်တဲ့အချက်အလက်တွေပြန်တင်ပြဖို့လိုအပ်ပါတယ်
အခြေခံအားဖြင့် IoT ကိုသုံးဆွဲသူတွေဟာ IoT ကွန်ရက်မှာပါဝင်ဖို့သဘောတူညီကြမှာဖြစ်ပါတယ်။ဒါပေမဲ့လည်းပုဂ္ဂိုလ်ရေးဆိုင်ရာအတွင်းရေးကိစ္စရပ်တွေနဲ့တခြားစိုးရိမ်စရာအချက်အော်များများကြောင့် IoT ဝယ်လို့အားရကြဆင်လာပါတယ်။ California တက္ကသိုလ်က Jerry Power ကအခုလိုပြောပါတယ
်။ We realized that trust was an important issue. We realized that
incentives ကအရေးကြီးတာကိုကျွန်တော်တို့သတိထားမိပါတယ်။နောက်ပြီးကျွန်တော်တို့စမ်းသပ်မှုလုပ်ငန်းနဲ့ပါဝင်ရင်မလုပ်ပေးပါမယ်ဆိုတဲ့မလုံးမျိုးပေးနိုင်တော့ကောင်းကောင်းအလုပ်ဖြစ်တာကိုလည်းတွေ့ရပါတယ်
။အင်တာနက်နဲ့ချိတ်ဆက်ထားတဲ့ပစ္စည်းတွေနေရာတကာတွေ့မြင်လာရတာနဲ့အမျှလူရည်ရဲ့သတင်းအချက်အလက်တွေကလည်းပေါများလာတဲ့အတွက်ပုဂ္ဂိုလ်ရင်းနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေအပေါ်စိုးရိမ်မှုတွေပိုများလာနိုင်ပါတယ်။တောင်ကယ်လီဖိုးနီးယားတက္ကသိုလ်က Yannis Yotsos ကအခုလိုပြောပါတယ
်။ More powerful the technology, the more powerful the unintended consequences.
ဒီပညာတွေအားကောင်းလာလေလေ။ပြီးရတဲ့အကျိုးဆက်တွေပိုများလာလေလေဖြစ်လာပါလိမ့်မယ်။အသုံးပြုသူတွေလိုက်နာရမယ့်စီမင်းစည်းကမ်းတွေတတ်မှတ်ထားရမှာပါ။တရားရေးအရာရောလူကျင့်ဝန်ပိုင်းနဲ့ပတ်သက်လို့ပါထဲသွင်းစဉ်းစားထားဖို့လိုပါတယ
်။ဤပညာတွေအပေါ်မိခိုးအားထားမှုတွေများပြားလာတဲ့အနေနဲ့အများဥပဒေပြုအမတ်တွေအနေနဲ့ကလည်းပုဂ္ဂိုလ်ရင်းနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေနဲ့ရင်ဆိုင်ရမယ့်ပုံရှိနေပါတယ်
။ Technology is rapidly moving and rapidly evolving.
ဤသင်္ဘောထွက်ပေါ်လာနေတဲ့ဤပညာအသစ်တွေကိုဘယ်လိုအကောင်းဆုံးသုံးချမလဲဆိုပြီးလူတိုင်းစူးစမ်းနေတာပါ။အစီဘိတ်သမုဒ္ဒရာဝါမှာရှိတဲ့အမေရိကန်ရဲ့ဒုတိယအကြီးဆုံးမြို့တစ်မြို့ဖြစ်တဲ့လော့စ်အန်ဂျလိစ်ကလူတွေရဲ့ဘဝတွေတိုးတက်လာစေဖို့နည်းပညာတွေနဲ့ဘယ်လိုအကောင်းဆုံးလုပ်ပြနိုင်မလဲဆိုပြီးတော့စောင့်ကြည့်နေကြပါတယ်
။ LA မြို့ကို Smart City ဖြစ်လာရေးလှုပ်ဆောင်ချက်တွေကိုစောင့်ကြည့်နေကြတာနဲ့အမျှဒီစမ်းသပ်မှုတွေအောင်မြင်ပြီးတခြားမြို့ကြီးတွေမှာလည်းဒီလိုလှုပ်ကင်လာနိုင်ဖို့ i3 အဖွဲ့သားအားလုံးကြိုးစားဆောင်ရွက်နေပါတယ်လို့ Ross ကဆက်ပြောသွားပါတယ်ရှင်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့ Internet ဆာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.kp ဖြစ်ပါတယ် VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကိုရေဒီယိုကနေနေစဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလိုဗီဒီယိုအစီအစဉ်အဖြစ်နဲ့လည်းအင်္ဂလိပ်စာလေ့လာနိုင်တဲ့တမင်းစ်စာအင်္ဂလိပ်စာနဲ့မချေးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါတယ်ရှင်ခရော့ချန်ရှိနေတဲ့အချိန်တွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုမတင်ရထိုက်ကပြောပြပေးပါအောင်
American သမ္မတ Donald Trump ကတနင်္ဂနွေနေ့မနက်ပိုင်း Twitter လူမှုကွန်ရက်မှာဇက်တိုက်ရေးသားမှုတွေအတွင်းမှာတော့သူ့ရဲ့ FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရိုကိုတိုက်ခိုက်ပြောကြားလိုက်ပြီးအမျိုးသားလုံခြုံရေးအကြံပေးဟောင်း Michael Flynn နဲ့ American ဆိုင်ရာရုရှားသံမတ်ကြီးတို့ကြားကဆက်သွယ်မှုတွေအပေါ်စုံစမ်းစစ်ဆေးနေတာတွေရပ်တန့်ဖို့အရင် FBI အကြီးအကဲ James Comey ကိုတောင်းဆိုခဲ့တာမရှိဘူးလို့လည်းပြောဆိုလိုက်ပါတယ် FBI အဖွဲ့ဟာပြက်စီးနေပြီးတမိုင်းမှာအဆိုးဝါးဆုံးအခြေအနေကိုရောက်နေတဲ့အကြောင်းဒါပေမဲ့ Trump အဆိုးရအနေနဲ့အရင်ရှိခဲ့တဲ့ဂုဏ်သတင်းတွေပြန်ရအောင်လှုံ့ဆော်သွားမှာဖြစ်တဲ့အကြောင်း Twitter ကနေသမ္မတ Trump ကရေးသားတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံတို့ရဲ့လေတပ်ပူရဲစည်ရေးလေ့ကျင့်မှုကြီးကိုဒီကနေ့တနင်္လာနေ့မှာစတင်လိုက်ပါတယ်။ငါရဲ့ကြံမြင့်မဲ့နှစ်စဉ်ချင်းပနေကြ Vigilant ACE စည်ရေးလေ့ကျင့်မှုကအရင်ကနှစ်နိုင်ငံပူရဲစည်ရေးလေ့ကျင့်မှုတွေတဲကအကြီးမားဆုံးစည်ရေးလေ့ကျင့်မှုကြီးဖြစ်ပါတယ်။စစ်လေရင်အစင်230ကျော်အမေရိကန်တပ်ဖွဲ့ဝင်12,000နဲ့အတူတောင်ကိုရီးယားတပ်ဖွဲ့တွေရဲ့ပူရဲလေ့ကျင့်မှုကြီးဖြစ်ပါတယ်။ပါကစ္စတန်ကိုရောက်နေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်နဲ့ဆွေးနွေးမှုတွေစတင်ချိန်မှာပဲအကြမ်းဖက်ဝါဒတိုက်ဖျက်ရေးစစ်ပွဲအပေါ်မှာပါကစ္စတန်ဘက်ကအခိုင်အမာရပ်တည်ဆောင်ရွက်နေတဲ့အကြောင်းပါကစ္စတန်ဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်အာဖဂန်နစ္စတန်ငြိမ်းချမ်းရေးကိုပါကစ္စတန်နိုင်ငံကဆန္ဒအရှိဆုံးဖြစ်တယ်လို့လည်းဝန်ကြီးချုပ်ကပြောဆိုပါတယ်ရှင်
တင်အချင်းချုပ်ကိုမတင်ငိထိုက်ကကြီးညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ် VOA American အတန်းညာဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:00အထိလိုက်တိုမီတာ24 kHz 11.33 ညလိုက်တိုမီတာ25 kHz 11.965လိုက်တိုမီတာ53 kHz 9.55ရိုကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအလန်းလာပါ
This program has come to you from the Voice of America, Washington.